ရှေ့တွင်ဗတ်ကျဆန်းပြင်းနယ်တိုင်းတုံမြို့မှာတွေ့ဆုံမှုရှိတဲ့ညီညာရေးဆိုင်ရာဆွေးနွေးပွဲမှာမြန်မာစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ရဲ့အနေနဲ့တစ်ဖက်နဲ့တစ်ဖက်အလျှော့ပေးမှုတွေလုပ်နိုင်မှသာအပြစ်ရစေရေးချင်းတွေကိုရောက်လာနိုင်မှာဖြစ်တယ်လို့တိုင်းရင်းသားအရေးလှုပ်ရှားသူတချို့ကသုံးသပ်သလိုဒီဆွေးနွေးပွဲဖိတ်ကြားထားတဲ့တချိန်ထဲမှာပဲမြေပြင်ပိုက ီ MNDA တပ်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားဩဂုတ်လ31ရက်နေ့ကရှမ်းပြည်အစီအကြံတိုင်းတုံမြို့မှာတွေ့ဆုံပြီးနောက်စက်တင်ဘာ16ရက်ကတိုင်းတုံမြို့မှာပဲနောက်ထပ်တစ်ကြိမ်တွေ့ဆုံမှုအဆိုပြုခဲ့ကြတဲ့အတိုင်း NRPC ဘက်ကစက်တင်ဘာလ9ရက်နေ့မှာဖိတ်ကြားစာပို့ခဲ့တာကိုမြောက်ပိုင်းမဟာမိတ်အဖွဲ့တွေကလည်းတက်ရောက်မယ်လို့ VOA ကိုအတည်ပြုပြောထားပါတယ်အခုလာမဲ့ရှေ့သတင်းပတ်တဲ့တွေးဆမှုအပေါ်အကောင်းမြင်မျှော်လင့်ထားတယ်လို့အမေရိကန်အခြေစိုက်ကိုင်းသားများမဟာမိတ်အဖွဲ့အထွေထွေတွင်မူ UM2 အောင်ကပြောပါတယ
်အလွန်ခဲ့တဲ့ဩဂုတ်လ31ရက်နေ့မှာတရုတ်ရဲ့ PR ကြောင့်ပဲဖြစ်ဖြစ်ဒီပမာပစ်တပ်အနေနဲ့နိုင်ငံတကာရဲ့ PR ပေးမှုကိုဆောင်ရှားလိုတဲ့နေပဲဖြစ်ဖြစ်ဘလို့ပဲဖြစ်ဖြစ်ပေါ့ဗျာဒီလိုမျိုးဒီစီဝေးလုပ်တယ်ဆိုတဲ့အရာအင်မတန်ကောင်းမွန်တဲ့ကျွန်တော်တို့ဆိုတဲ့ဒီထက်ပိုပြီးတော့မှစတင်မှာ66ခုမှလုံးမဲ့စီဝေးအတွက်လည်းကျွန်တော်အနေနဲ့ပို့ပြီးတော့မှမျှော်လင့်နေတယ်
။ဩဂုတ်လ31ရက်နေ့ဇူနေဘုတ်မှာမြန်မာတပ်မတော်ဘက်ကအဆုံးဖြတ်ပေးနိုင်တဲ့သူတွေတက်ရောက်ခြင်းမရှိတာကြောင့်အချို့ကိစ္စတွေမှာနှစ်ပတ်ညှိနှိုင်းဖို့အခက်အခဲရှိခဲ့ကြပါတယ်။ဒီတစ်ခေါက်မှာအခြေအနေမဆွေးနွေးနိုင်ရင်အပြစ်ရရေးနှစ်ပတ်သဘောတူညီမှုရဖို့ထက်နေလိမ့်မယ်လို့ဂျာမနီနိုင်ငံမှာနေတဲ့မြန်မာတိုင်းရင်းသားအရေးကျွမ်းကျင်သူဆိုင်းဝမ်ဆိုင်းကတုံ့ပြန်ပါတယ်။
ဒါကတော့မကြည့်ရတဲ့နေရာတတ်မှတ်မှုရှိတယ်လေအဲ့နေရာတတ်မှတ်မှုကပါလို့ဆိုတော့အစားဆုံးကတော့အဲ့ EU လိုက်စားပြရမယ်လို့ပြောတယ်ဗျာဒီနောက်ပိုင်းကျတော့တစ်ထက်လျှော့လာပြီးရှမ်းပြည်မှာတိုက်ရင်လည်းရှမ်းပြည်မှာနေပါပါ냐ခုကအဲ့လိုပြက်လာဆိုတော့အဲ့ရဲ့ပိုင်းကလည်းအပြစ်ခရစရီလုံမယ်ဆိုလို့ရှိရင်အခုတိုက်နေတဲ့တပ်တွေရောက်ရောက်နေတဲ့နေရာမှာတော့အကုန်ရက်ကြမှာပေါ့အဲ့တို့ရဲ့ဒီညီနောင်သုံးဖွဲ့ရဲ့ position ပေါ့နော်တက္ကနာအဲ့ဒီဥစ္စာကိုသူတို့ကြည်လျောက်မဆွေးနွေးနိုင်ဘူးဆိုလို့ရှိရင်အဲ့ဒီ bilateral ceasefire လည်းမဖြစ်နိုင်ဘူးပြ
။ဒီတစ်ခေါက်မှာနှစ်ဖက်တက်တွေကြားတပ်ပိုင်းဆိုင်ရာကိစ္စတွေအဓိကထားဆွေးနွေးကြဖို့ရှိတာကြောင့်စစ်ကြောဖြစ်လာမဲ့အဆိုးကျိုးတွေကိုဒေသခံပြည်သူတွေဆက်ပြီးမခံစားကြရအောင်အလျှော်ပေးမှုတွေလုပ်ဖို့လိုလိမ့်မယ်လို့ UM2 အောင်ကထောက်ပြပါတယ
်။အပြစ်ခံရဆိုင်ရေးပေါ့နော်ဒီကိစ္စကိုလှုပ်ဆောင်တဲ့အခါမှာအဓိကအရေးကြီးတာတော့နှစ်ဖက်လုံးကစစ်တပ်ကရောပြီးတော့ညီတော်သုံးဘက်ဘက်ကနေပြီးတော့မှရောအဓိကကတော့အ short term လေးတွေပေါ့ပမာစစ်တပ်ကလည်းသူတို့ဘက်ကကိုလိုချင်တာကြီးပဲအရန်တောင်းဆိုတာမျိုးမဟုတ်ဘဲနဲ့အဲထုတ်တူညီတော်သုံးဘက်ကလည်းကိုလိုတာကြီးပဲအဲတောင်းဆိုတာမျိုးမဟုတ်ဘဲနဲ့နှစ်ဦးနှစ်ဖက်အ short term လေးတွေကိုတန်းတူညီမျှလေးပေါ့နောက်ဖြစ်နိုင်ခြင်းရှိတဲ့ဟာလေးတွေကိုဆောင်ရွက်သွားမယ်ရှင်းနိုင်သွားမယ်ဆိုလို့ရှိရင်တော့အပြုသဘောဆောင်တဲ့အနေအထားကိုကျွန်တော်ရောက်သွားမယ်နောက်ထပ်တစ်ဆင့်တက်လာတယ်လို့ကျွန်တော်အနေနဲ့အဲယူဆလို့ရတယ်ဒါပေမဲ့ဒီအ short term ကိစ္စလေးတွေအပေးယူတွေကိုတစ်ဖက်သက်မဟုတ်ဘဲနဲ့ပေါ့နော်ဆောင်ရွက်မယ်ဆိုရင်အောင်မြင်နိုင်တယ်သို့မဟုတ်ပဲအဲဒီမှာတော့ဆွေးနွေးနေပြီးတော့နောက်ဘက်မှာပြန်ပြီးတော့မှတိုက်ခိုက်နေတာမျိုးတော့မဖြစ်သေးခြင်းဘူးပေါ့နော
်တကယ်တော့ဩဂုတ်လ31ရက်နေ့ကျိုင်းလို့ဆွေးနွေးပွဲဖြစ်လာတယ်ဆိုတာကလည်းတရုတ်နိုင်ငံရဲ့ဓာဝင်ဖိအားပေးမှုတွေကြောင့်ဖြစ်တယ်လို့လေ့လာသူအများစုကသုံးသပ်ထားတာပါတကယ်အပြစ်ခတ်ရစဲရေးလိုချင်ရင်တော့အင်အားကြီးတဲ့ဘက်ကရှော့ဖို့လိုလိမ့်မယ်လို့ဆိုင်းဝမ်ဆိုင်းကမြင်ပါတယ်
။ဒီဘူရအားဖြင့်ကြည့်လို့ရှိရင်တော့လက်ဆက်စလုံးကနီးစပ်ချင်တဲ့ဆန္ဒရှိတယ်ဆိုတဲ့ပုံစံမျိုးပေါက်တယ်။ဒါပေမဲ့အဲ့ဒီခြေကြဲတဲ့အနောက်ဘက်မှာကျွန်တော်တို့လာတိုက်ရင်တော့ကျွန်တော်တို့ကတော့အဆောင်ကိုဖုကမယ်လို့ပါလို့အဲ့ဒီညီနောင်သုံးဘက်ပဲလည်းပြောတယ်။အဆောင်ဆိုကလည်းသူတို့လာပြီးတိုက်တယ်ဆိုရင်တော့ပြန်တိုက်ရမယ်ဆိုအဲ့ဒီမျိုးပြောထားတဲ့အခါကျတော့အခုသူတို့ထုတ်တဲ့ကြီးရန်ချက်ပေါ့နော်။သိပြီစိတ်ထဲမှာဦးလိုက်အတက်လိုက်ပါတဲ့ပုံစံမျိုးထက်နိုင်ငံရေးအရာသူတို့က position ယူနေတဲ့ပုံစံလောက်ပဲဆိုတော့ပေါက်တာဆိုတော့ကျွန်တော်ထင်တာဖြစ်မှုသိမှုရှိဦးတယ်ထင်တယ်တမတော်ဘက်ကဒီကပုံပြီးတစ်ထွက်ချက်မယ်ဆိုရင်ကျွန်တော်အပြည့်အခက်ရစရင်ရက်သွားတဲ့အပိုင်းတော့ဖြစ်လာနိုင်ရည်ရှိတယ်တကယ်လို့တမတော်ကဒီပုံစံအတိုင်းပဲသူကတော့အဲ့လိုမားနေမယ်ဆိုရင်အပြစ်ခရစေးရေးအစေရဖို့တော့သူကခက်မယ်လို့ဆိုချင်တာ
ဒီတော့အတွင်းရခိုင်ဒေသမှာအေးအေးရခိုင်လက်နက်ကင်တပ်ဖွဲ့တွေနဲ့မြမဆွေအတက်တွေကြားတိုက်ပွဲပြင်းထန်နေတယ်လို့ရှမ်းပြည်နယ်ကြောင်မင်းမြို့နယ်ချူဟောင်းရွာမှာလဲစက်တင်ဘာ12ရက်နေ့ညနေပိုင်းက မြမတမတော်တမတရားတိကနေ TNL တိုင်ရင်68ခုကိုလာရောက်တိုက်ခိုက်လို့တိုက်ပွဲတွေဖြစ်ပွားခဲ့ကြောင်း TNL ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။